အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တမနစ်နဲ့အလူမီနီယံသတ္တုအားလုံးအပေါ်အခွန်25ရာခိုင်နှုန်းကောက်သွားမယ့်အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာကြေညာဖို့ရှိပါတယ်။အခွန်တိုးကောက်မယ့်အစီအစဉ်ကိုတော့နယူးအော်လင်းစ်မြို့မှာမနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့အမေရိကန်ဘောလုံးပြိုင်ပွဲနောက်ဆုံးဘောလူပွဲစူပါဘိုးပွဲကြည့်ဖို့အသွား Air Force 1လေယာဉ်ပေါ်မှာသမ္မတထရန့်ကသတင်းတောက်တွေကိုပြောကြားလိုက်တာပါအမေရိကန်ပြည်ထောင်စုကိုအလူမီနီယံသတ္ထုတင်သွင်းမှုအများဆုံးနိုင်ငံဟာကနေဒါဖြစ်ပြီးမနစ်2024ခုနှစ်ပထမ17လအတွင်းမှာတင်86ရာခိုင်နှုန်းတင်သွင်းခဲ့တယ်လို့ဆိုပါတယ်မက္ကဆီကိုနိုင်ငံကတော့အမေရိကန်ကိုအလူမီနီယံသတ္ထုနဲ့သတ္ထုဇက်ဒုတိယအများဆုံးတင်သွင်းတဲ့နိုင်ငံဖြစ်ပါတယ်သမ္မတထရန့်ရဲ့ပထမသက်တမ်းအတွင်းမှာလည်းအမေရိကန်ကိုတင်သွင်းတဲ့တမနစ်တွေအပေါ်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံသတ္ထုအပေါ်ဆယ်ရာခိုင်နှုန်းစီအသီးသီးတိုးမြင့်ကောက်ခံခဲ့မှုပါတယ်ဒါပေမဲ့နောက်ပိုင်းမှာကနေဒါမက္ကဆီကိုနဲ့ဘရာဇီးအပါအဝင်အမေရိကန်ရဲ့ကုန်သွယ်ဘက်နိုင်ငံတချို့အပေါ်ခွဲထားတဲ့အခွန်ကိလို့ခွင့်ပေးခဲ့ပါတယ်ခင်ဗျာ